အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေကိုလက်ခံအသိမှတ်ပြုရေးရာလက်တလုံးဥစားပေးကိစ္စမျိုးပဲစစ်တမ်းတဲ့နိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေနဲ့စီးပွားရေးစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်အောင်နိုင်ငံတကာအသံဝင်ကကူညီဖို့တသဘောထဲရှိတဲ့အကြောင်းကတားနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။တာလီဘန်တွေအာဏာချုပ်ကန်ထားတဲ့အာဖဂန်နစ္စတန်နိုင်ငံကိုထိကျန်အောင်ပြစ်ပယ်ထားမယ်ဆိုရင်မဆိုင်တဲ့လူတွေကိုအပြစ်ပေးရရောက်နိုင်တာကြောင့်ကြီးမားတဲ့အမှားဖြစ်မယ်လို့ကတားနိုင်ငံတော်ဝမျိုးတော်ကနိုင်ငံတကာညီလာခံမှာနိုင်ငံခြားရေးဝန်ကြီးရှိခ်မိုဟာမက်ဘင်အဗ်ဒူရာဟ်မန်အဲသနီဘိုဒူနီကပြောသွားတာပါ။တာလီဘန်တွေလှမ်းလာမဲ့ခြေလှမ်းတွေကိုစောင့်ပြီးတုံ့ပြန်ဆောင်ရွက်လို့မဖြစ်နိုင်တဲ့အကြောင်းလဲနိုင်ငံတကာလူမျိုးရေးဆွေးနွေးပွဲမှာပြောဆိုသွားပါတယ်။နိုင်ငံတကာတိုင်ဝမ်အနေနဲ့ရှင်းလင်းတဲ့လမ်းပြမြေပုံနဲ့ဆောင်ရွက်ရမယ့်ကိစ္စတွေကိုလမ်းညွှန်မှုတာဝန်ရှိတယ်လို့ယုံကြည်ကြောင်းလဲပြောဆိုခဲ့တာပါ။ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံပေါင်း20 G20 ဖွဲ့ကအစိုးရခေါင်းဆောင်တွေဝန်ကြီးတွေပါဝင်ပြီးအီတလီနိုင်ငံကကမ္ဘာကထပ်လို့ကျင်းပတဲ့အင်္ဂါနေ့အွန်လိုင်းဆွေးနွေးပွဲမှာတော့အာဖဂန်နစ္စတန်နိုင်ငံအတွက်ငွေကြေးထောက်ပံ့ကူညီဖို့သဘောတူခဲ့ကြပါတယ်။ကုလသမဂ္ဂကတော့အချိန်မီမဆောင်ရွက်နိုင်ရင်အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတက်ဖြစ်နေတဲ့အကြောင်းသတိပေးထားတာပါ။ကတားနိုင်ငံရဲ့ဝန်ကြီးကတော့အာဖဂန်နစ္စတန်နိုင်ငံဟာစီးပွားရေးအရအကြီးအကျယ်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပေမဲ့အမေရိကန်ဘိုးဘံမှာအများစုအနှံ့ထားတဲ့အာဖဂန်အရံငွေဒေါ်လာ10ဘီလီယံလောက်ထိ ंछ ုပ်ခံထားရတာတွေကိုရုပ်သိမ်းပေးအစီအစဉ်တွေရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။